ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
VOA ကနေအောက်တိုဘာ27ရက်အင်္ဂါနေ့မနက်ခင်းမြန်မာဘာသာအစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40 50နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာဆိုရင်တော့ကမ္ဘာသတင်းမီဒီယာတွေထဲမှာဖော်ပြနေတဲ့မြန်မာနိုင်ငံအကြောင်းနဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာဖြစ်သလိုအပတ်စဉ်စီးပွားရေးကဏ္ဍမှာဆိုရင်တော့
We've been looking very closely at expanding and building a consumer and retail
KFC Sangwe ဖွင့်ဖို့မြန်မာနိုင်ငံမှာ franchise ရတာတဲ့ Yuma Strategic Holding Limited ကတောင်းရှိသူ JR Ching ပြောတာဖြစ်ပါတယ်။ဒီအကြောင်းကိုတော့စီးပွားရေးကဏ္ဍမှာနားဆင်ရမှာပါ။အဲ့နောက်မှာတော့သုဒ္ဓဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။ဒီတဲကမှအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ဦးဆန်မိုးဝေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာ
။ပထမဦးဆုံးတင်ပြခြင်းတဲ့အကြောင်းအရာကတော့ဒီကနေ့ထိုင်းနိုင်ငံတို့ The Nation သတင်းစာရဲ့သဘောထားအမြင်ကော်လမ်မှာအချရာဒီဘုံမီရေးသားထားတဲ့ Fit Fortune Telling and Economic Reality ဆိုတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာနိုင်ငံသားတွေဟာဘာသာရေးအပေါ်မှာအထူးယုံကြည်ကန့်ဆိုင်ကြလေရှိပါတယ်။သတင်းပတ်ကုန်ပိုင်းတွေမဆိုထားတဲ့ရိုးရိုးနေ့ရက်တွေတောင်မှပဲရန်ကုန်မြို့ကအထင်ကြီးဖျားဇေဒီပထိုးတွေမှာကန်ကောက်အောင်တွားရောက်ပြီးတော့ဆူတောင်းကြသူတွေနဲ့ပြည့်လို့နေပါတယ်ဆိုပြီးတော့ဆောင်းပါးကိုအစချီရေးသားထားတာပါ။နိုင်ငံတွင်းကဘေးရင်ဟောပြောသူတွေကြောင့်လဲမြန်မာနိုင်ငံဟာနာမည်ကျော်ကြပါတယ်တချိန်ကထိုင်းနိုင်ငံမှာထင်ရှားတဲ့ဝန်ကြီးချုပ်တက်ဆင်ရှင်နဝခါဆိုရင်မြန်မာနိုင်ငံကအကျော်မော်ဝေဒပညာရှင်နဲ့ပုံမှန်တွေ့ဆုံပြီးတော့အကြံဉာဏ်ယူလေးရှိတယ်လို့သတင်းတွေမှာဖော်ပြရေးသားခဲ့ကြပါတယ်။ယုံကြည်သူတွေအတွက်ကတော့ဘေးရင်ပညာဆိုတာအဖြစ်အပျက်တွေနဲ့ဆက်နွယ်ပြီးအနာဂတ်အတွက်အကောင်းအဆိုးတွေဘယ်အချိန်မှဘယ်လိုဖြစ်နိုင်လဲဘယ်ပုံကောင်းမွန်လာအောင်ရည်ရွယ်လုပ်မယ်ဆိုတာတွေကိုပြောပြတာပါ။ဒီလိုကံကြမ္မာကိုကြိုတင်ဟောကိန်းထုတ်နိုင်တဲ့ရည်ရွယ်ချေတတ်တယ်ဆိုပြီးတော့နာမည်ကျော်ကြားထင်ရှားနေပေမဲ့မြန်မာနိုင်ငံကတော့အခုထိအစင်းရဲဆုံးနိုင်ငံတနေနိုင်ငံအဖြစ်ဆက်ရှိနေသေးပါပဲလို့ဆောင်းပါးရှင်ကထောက်ပြရေးသားထားပါတယ်။2012ခုနှစ်မြန်မာနိုင်ငံသားတဦးချင်းစီရဲ့ပြည်မျှဝင်ငွေဟာတစ်နှစ်ကိုဒေါ်လာ1114ဒေါ်လာရှိတယ်လို့ကုလသမဂ္ဂကပြောပါတယ်တဲ့။ဒါဟာဆိုရင်အလွန်ကြီးမားတဲ့အပြောင်းလဲတစ်ခုပါ။2005ခုနှစ်ကလူတဦးချင်းစီရဲ့တစ်နှစ်ပြည်မျှဝင်ငွေဟာ258ဒေါ်လာပဲရှိတယ်လို့ဆိုပါတယ်။လွန်ခဲ့တဲ့နှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုဟာ98ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။ဒါဆိုရင်မြန်မာနိုင်ငံရဲ့2013ခုနှစ်လူတဦးချင်းပြည်မျှတစ်နှစ်ဝင်ငွေဟာဒေါ်လာ1300ရှိနေသင့်ပါပြီ။ကမ္ဘာ့ဘဏ်ရဲ့ဝင်ငွေသတ်မှတ်မှုအောက်ဆုံးအဆင့်နေရာမှာရှိတဲ့ဂီနီနဲ့အီရစ်ထရီးယားနိုင်ငံတွေနဲ့အတူရှိနေရာမှာဖြစ်ပေမဲ့အခုတည်းကတော့မြန်မာနိုင်ငံဟာအဲ့ဒီအထက်မှာမပါသေးဘူးလို့ထောက်ပြထားပါတယ်။ဝင်ငွေနှဲပါဆင်းရဲကြသူတွေဟာယုံကြည်မှုအားနည်းလို့လားဓမ္မမဟုတ်ရင်ဘေးရင်ဆရာတွေပြောသလိုမလုပ်ကြလို့လားစသဖြင့်ရေးသားထားတာကိုဖတ်ရှုရပါတယ်။အပြည့်အစုံကို thenationmultimedia.com မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
ဆက်လက်တင်ပြပေးချင်တာကတော့ The Japan Times Online မှာဆောင်းပါးရှင်ပါဝင်ချက်ဂျပန်ပုံပန်ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။ Thai Regime Hunts for Legitimacy in Myanmar Thai အာဏာသိမ်းအစိုးရဟာမြန်မာနိုင်ငံမှာတရားဝင်အသိအမှတ်ပြုခံရအောင်စ조사နေတယ်ဆိုပြီးတော့ကောင်းစင်တက်ထားပါတယ်။ပုံမှန်အားဖြင့်ကတော့ထိုင်းနိုင်ငံရဲ့ခေါင်းဆောင်တွေဟာအိန္ဒိယအာဆီယံနိုင်ငံတွေကိုဦးစားပေးသွားရောက်ပြီးတော့နှစ်နိုင်ငံကြားမှာချစ်ကြည်ရင်းနှီးမှုခိုင်မြဲအောင်လုပ်လို့ရှိပါတယ်တဲ့။ဒါမဲ့လည်းပရာယုတ်ရဲ့အော်တိုဘာ9ရက်အစည်းရဲ့မြန်မာပြည်ခီးကတော့နှစ်နိုင်ငံဆက်ဆံရေးထက်ပိုမိုရှုပ်ထွေးတဲ့အကြောင်းအရာတွေရှိနေတယ်ဆိုပြီးတော့ရေးသားထားတာပါ။ထိုင်းနဲ့မြန်မာနဲ့ဆက်ဆံရေးမှာမူရစေပြဿနာ၊နေဆက်မှာရှိတဲ့လူမျိုးစုတွေပြဿနာ၊ဒုက္ခတွေအရေးစသဖြင့်အမျိုးစုံပါလေ။အဲ့လိုမျိုးကြာရှည်ဖြစ်နေတဲ့ပြဿနာတွေကိုပူးပေါင်းဖြေရှင်းဖို့လေထိုင်းဝန်ကြီးချုပ်ကတောင်းဆိုခဲ့ပါတယ်။ဒီထက်ပိုအရေးကြီးတာကတော့ဒီခီးစဉ်ကနေပြီးတော့သူ့ရဲ့အစိုးရအဖွဲ့ကိုတရားဝင်အသိအမှတ်ပြုခံရဖို့ပါပဲလို့ဆောင်းပါးရှင်ကရေးထားပါတယ်။နိုင်ငံတကာကတစားတစ်တစားပို့ပြီးတော့အသိအမှတ်ပြုလာခဲ့တဲ့မြန်မာနိုင်ငံကအသွင်ပြောင်းအစိုးရရဲ့ပုံသဏ္ဍာန်မျိုးသူ့ရဲ့အစိုးရပေါ်မြင်လာစေဖို့အမျှော်လင့်ထားပုံရတယ်စသဖြင့်ရေးသားထားတာပါ။အပြည့်အစုံကတော့ The Japan Times Online မှာဖတ်ရှုနိုင်ပါတယ်။
ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကိုဥဆံမွေကစူးစီးတင်ဆက်ပေးကြတာဖြစ်ပါတယ်ခင်ဗျာ
တော်ရှိမှာခင်ဗျမြန်မာအစိုးရကနေပြီးတော့လှစ်တော်ကိုတင်သွင်းထားတဲ့ရုတ်တံနှင့်ဥပဒေမူကြမ်းကိုမြို့သားလှစ်တော်ကနေပြီးတော့ပြီးခဲ့တဲ့အပတ်တုန်းကအတည်ပြုပေးခဲ့ပါတယ်ဒါပေမဲ့လည်းဒီရုတ်တံနှင့်ဥပဒေကြမ်းထဲမှာပါတဲ့အချက်လက်အချို့နဲ့ပတ်သက်ပြီးတော့သတင်းမီဒီယာသမားတော်များကမချိနှက်ကြတာတွေ့ရပါတယ်အထူးဖြစ်တော့ဒီရုတ်တံနှင့်ဥပဒေမူကြမ်းဟာဆိုလို့ရှိရင်ဒီအစိုးရကချုပ်ကင်ထားတဲ့မီဒီယာတွေအစိုးရရဲ့မီဒီယာတွေကိုပို့ပြီးတော့အခွင့်အရေးပေးထားတယ်ဆိုပြီးတော့ဝေဖန်မှုတွေလည်းရှိပါတယ်ဒါကြောင့်မလို့ဒီအခုလာမယ့်အင်္ဂါနေ့ညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဒီရုတ်တံလှင်ဥပဒေမူကြမ်းနဲ့ပတ်သက်ပြီးတော့ဆွေးနွေးသုံးသပ်ဖို့အတွက်အစီအစဉ်ထားပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သတင်းရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနဲ့ဆက်သွယ်လို့ရပါတယ်။ဒါမှမဟုတ်ရှင်မိမိတို့ဆွေးနွေးမေးမြန်းလိုတဲ့အကြောင်းအရာတွေကိုစာနဲ့လည်းကြိုတင်ပေးပို့ထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023822994ဖြစ်ပါတယ်။ VOA ရဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကို VOA ကကြိုဆိုပါတယ်ခင်ဗျာ။
ပရချနေပါဝင်ဆွေးနွေးကြဖို့ကိုတိုက်တွန်းပြရစီခင်ဗျာအခုတစ်ခါတင်ဆက်ပေးမှာကတော့ American Indian အသုံးနှုန်းနဲ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
hard to swallow
ဖြစ်ပါတယ်စာလုံးပေါင်းက hard hard ကခက်တာ T-O-2-S-W-A-L-L-O-W swallow ကမျိုးချတာဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကမျိုးချရခက်တာပေါ့ရှင်ဒီနေရာမှာတမန်အဖြစ်တော့မျိုးချရခက်တာဟာအစားအစာဖြစ်ပေမဲ့လို့လေ idiom ဆိုတဲ့ the white david ကတော့လူတဦးအနေနဲ့လက်ခံဖို့ခက်ခဲတာကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် It's hard to swallow that women do not get equal pay with men for equal work.
အမျိုးသမီးတွေနဲ့အမျိုးသားတွေကြားအလုပ်ချင်းတူတူလုပ်ကြပြီးမဲ့လို့လစာကြတော့တူတူမရကြတာလက်ခံရခက်လာပါတယ်လို့ဒိဗေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ It's hard to swallow that women do not get equal pay with men for equal work.
လူတူအနေနဲ့လက်ခံဖို့ခက်ခဲတာကို idiom အသုံးရဘယ်လိုပြောမလဲ
hard to swallow
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်နခင်းကလေးသာတန်ခမ်းသာစီစဉ်ကိုဒေါ်လာလာတန်းတင်ပြပေးသွားတာဖြစ်ပါတယ်အခုတစ်ခါတော့စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါပါ American စားတောက်ဆိုင်လုပ်ငန်းတစ်ခုဖြစ်တဲ့ KFC ဆိုင်ရာမြန်မာနိုင်ငံတွင်းမှာပထမဆုံးအကြိမ်ဆိုင်ခွဲတွေစတင်ဖွင့်လှစ်တော့မှာပါ KFC စားသောက်ဆိုင်ခွဲတွေမြန်မာနိုင်ငံနဲ့ဖွင့်လှစ်ဖို့အတွက်ဈေးကွက်သုတေသနတွေချုပ်တင်စူးစမ်းခဲ့သလိုပဲတာဝန်သိရင်းနှီးမြှုပ်နှံမှုလုပ်ငန်းအဖြစ်လှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းတာဝန်ရှိသူတူကပြောပါတယ် KFC ဆိုင်ခွဲတွေဖွင့်ဖို့မြန်မာနိုင်ငံမှာ franchise ရထားတဲ့ Yoma Strategic Holding ကတာဝန်ရှိသူ JR Ching ကိုမတ်တိန်ကီလင်းကတွေ့ဆုံမေးမြန်းထားတာကိုဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ဆက်ပေးလိုက်ပါတယ်ခင်ဗျာ
Holdings အနေနဲ့ KFC ကြက်ကြော်ဆိုင်ကိုမြန်မာနိုင်ငံမှာဖွင့်ဖို့ဘယ်လိုစတင်ခဲ့တာပါလဲရှင်?
Yeah, so we've been looking very closely at expanding and building a consumer and retail platform.
ကျွန်တော်တို့ဟာစားသုံးသူတွေရဲ့ဝယ်လိုအားနဲ့လက်လီအယောင်ဆိုင်တွေရဲ့ဆွဲဆောင်နိုင်မှုအစားအတွေကိုလွန်ခဲ့တဲ့တစ်နှစ်ခွဲအတွင်းမှာတည်တည်ချာချာလေ့လာခဲ့ပါတယ်။မြန်မာနိုင်ငံမှာ KFC ကြက်ကြော်ဆိုင်တွေကိုဖွင့်နိုင်ဖို့အတွက်အဓိကထားပြီးတော့လေ့လာခဲ့တာပါ။ကျွန်တော်တို့ Yuma Holdings နဲ့ KFC ရဲ့ပင်ရင်းကုမ္ပဏီဖြစ်တဲ့ Yum Brands တို့ဟာလွန်ခဲ့တဲ့6လအတွင်းလေးလေးနက်နက်ဆွေးနွေးခဲ့ကြပါတယ်။ Yum ကုမ္ပဏီကဈေးကွက်သုတေသနကိုကြဲကြဲပြန့်ပြန့်လုပ်ခဲ့ပါတယ်။မြန်မာနိုင်ငံမှာသူတို့နဲ့တွဲလုပ်နိုင်မဲ့ကုမ္ပဏီကြီးတွေကိုလည်းရှောက်ဖွေစူးစမ်းရင်းပါ။အော်တိုဘောလ13ရက်နေ့တနင်္လာနေ့ကထုတ်ပြန်ချက်ထဲမှာဒီလုပ်ငန်းစဉ်တွေကိုရှင်းပြထားပါတယ်။ Yum ကုမ္ပဏီကကျွန်တော်တို့ Yuma လုပ်ငန်းစုကိုမြန်မာနိုင်ငံအတွက် franchise လုပ်ပိုင်ခွင့်ပေးပြီးတော့ရောင်းချဖို့စီးပွားဖက်အဖြစ်ရွေးချယ်လိုက်တာပါ။
လူငယ်တဲ့နည်းနည်းလောက်ကရန်ကုန်မှာ KFC စားသောက်ဆိုင်တဆိုင်ဖွင့်လာခဲ့တာရှိတယ်လေ။အဲ့ဒီဆိုင်က franchise ရတာတဲ့တရဝင် KFC ဆိုင်မှာလားရှင်
။ The outlet that was here a couple of years ago was actually an unofficial KFC.
ရန်ကုန်မြို့မှာလူငယ်တဲ့နည်းနည်းလောက်ကဖွင့်သွားတဲ့ဆိုင်ဟာတရားဝင် KFC ဆိုင်မဟုတ်ပါဘူး။ပထမဆုံးတရားဝင်ဖွင့်မဲ့ KFC ဆိုင်ဟာကျွန်တော်တို့2015မှာအမှဖွင့်ဖို့ပြင်ဆင်နေတဲ့ဆိုင်ဖြစ်လာမှာပါ။
အခု2015မှာ KFC ဖွင့်ဖို့အတွက်ဘယ်လိုပြင်ဆင်မှုတွေလုပ်နေလဲဆိုတာသိပါရစေ
။ There are a number of work streams that need to happen before the first outlet can actually open.
ပထမဆုံးဆိုင်ခွဲမဖွင့်ခင်မှာလုပ်ရမယ့်အလုပ်တွေကတော့အများကြီးပါ။လိုအပ်တဲ့ပစ္စည်းတွေကိုပံ့ပိုးဖို့စီမံကုတ်ကဲမှုကစလို့ အရေးသွေးအာမခံမှုဂုံထုတ်လုပ်မှုဝန်ထမ်းစုဆောင်ရေးနဲ့လက်ကျင့်သဏ္ဍာန်ပေးရေးတွေကိုခုခေတ်ကစတင်လုပ်ကိုင်နေကြပါပြီ KFC ကိုမြန်မာနိုင်ငံမှာဖွင့်ဖို့အတွက်ကျွန်တော်တို့ဘက်ကတော့တိတ်ကိုတက်တက်ကြွကြွပြင်ဆင်နေကြတာဖြစ်ပါတယ်
KFC ကနိုင်ငံတကာစားတောက်ဆိုင်တစ်ခုဖြစ်တာကြောင့်စားသုံးသူတွေအတွက်နိုင်ငံတကာအစ်စ်မီဘလို့ပြင်ဆင်မှုတွေလုပ်ထားလဲဘလို့တွေစီစဉ်မလဲဆိုတာသိပါရစေ
I think there's a couple of things to point out the first is we definitely think that this will be an aspirational productas we see people move up the income scale we
see them better လို့တော့နှစ်ချက်လောက်တော့ပြောပြလို့ရပါတယ်ပထမဆုံးအနေနဲ့ KFC ဟာအများအတူယူအားကျလောက်တဲ့စားတောက်ဆိုင်ဖြစ်လာလိမ့်မယ်ဆိုတာကျွန်တော်တို့ယုံကြည်ပါတယ်စားသုံးသူတွေဟာဝင်ငွေတိုးတက်လာတာနဲ့အမျှအရင်တုန်းကနဲ့မတူတဲ့စားတောက်ဆိုင်တွေမှာစားသုံးလာကြတာကိုလည်းတွေ့ရပါတယ်ဒါကြောင့်ကျွန်တော်တို့ဟာမြန်မာနိုင်ငံမှာအများပြည်သူစားသုံးနိုင်တဲ့စားတောက်ဆိုင်ဖြစ်လာဖို့အဓိကထားပါတယ်ဒါကတော့ပထမဆုံးချက်ပါဒုတိယချက်အနေနဲ့ကတော့ KFC ဟာနိုင်ငံတကာစားတောက်ဆိုင်ဖြစ်တဲ့အတွက်ကောင်းမွန်ပြီးတော့လက်ဆက်တဲ့စားစရာအရေးသွေးမီချက်ပြုတ်နီးနဲ့အစားအသောက်ဘေးကင်းမှုတွေကိုတံပိုးထားပြီးတော့အလေးထားဆောင်ရွက်သွားမှာဖြစ်ပါတယ်မြန်မာပြည်သူတွေအနေနဲ့လည်းဒီလိုနိုင်ငံတကာစံချိန်မီစားစရာတွေကိုစားသုံးနိုင်တော့မှာပါ
KFC ရောက်လာတဲ့အခါမှာနိုင်ငံတကာဈေးကွက်မှာရောင်းတဲ့အတိုင်းဆိုရင်ဈေးကြီးနေမှာပဲလေအများပြည်သူတွေအောက်ခြေလူရန်စားရိတ်သိစားနိုင်မှာမဟုတ်ဘူးပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့ရောဘယ်လိုများစဉ်းစားစီစဉ်ထားပါသလဲ
We definitely want to make sure that KFC is going to be accessible to a large number of consumers
ကျွန်တော်တို့ကတော့ KFC ကိုလူများစားနိုင်အောင်ရောင်းချပေးမှာပါအခုမြန်မာနိုင်ငံအတွင်းမှာလည်းလူလက်တန်းစားတွေပိုများလာပြီးတော့သူတို့ရဲ့ဝင်ငွေတွေဟာလည်းတိုးလာတာကြောင့်သူတို့ရဲ့စားသုံးနိုင်မှုတွေတိုးတက်လာတာဟာကျွန်တော်တို့အတွက်အခွင့်အရေးတစ်ခုပါတေချာပေါက်အနေနဲ့ကတော့လူအများပြားစားသုံးနိုင်တဲ့ဈေးနှုန်းနဲ့ရောင်းချပေးမှာပ
ါအခုမြန်မာနိုင်ငံပြုပြင်ပြောင်းလဲတဲ့အချိန်မှာစီးပွားရေးလုပ်ကိုင်တဲ့အခါဘယ်လိုစိန်ခေါ်မှုတွေကိုကြုံတွေ့ရပါသလဲရှင
် No certainly there's definitely a number of challenges within the country given its current stages of development
နိုင်ငံရဲ့လက်ရှိတိုးတက်မှုအခြေအနေကိုလိုက်ပြီးတော့စိန်ခေါ်မှုတွေအများကြီးရှိပါတယ်နိုင်ငံရဲ့အခြေခံအဆောက်အုံတည်ဆောက်မှုတွေပို့ဆောင်ရေးတွေထောက်ပံ့ပစ္စည်းစီမံကွက်ကဲမှုတွေအစသဖြင့်ပေါ့ရမ်ကုမ္ပဏီနဲ့တွဲပြီးတော့ဈေးကွက်ကဲဖြတ်မှုတွေလုပ်တဲ့အခါမှာလည်းဒီအပိုင်းတွေကိုတည်တည်ချာချာဆောင်ရွက်ကြရမယ်လို့ဆုံးဖြတ်ထားပါတယ်ပြည်ရင်းစီးပွားဘက်တွေနဲ့ဆွေးနွေးတဲ့အခါမှာလည်းစက်မှုနဲ့နည်းပညာပိုင်းအခြေခံတိစောက်မှုတွေမှာလည်းအားနဲ့နေသေးတာကိုတွေ့ရပါတယ်ထောက်ပံ့ရေးပစ္စည်းတွေကိုစီမံကွက်ကဲမှုလည်းအပါအဝင်ပေါ့
KFC မြန်မာနိုင်ငံကိုရောက်လာတဲ့အခါမှာ Yuma Strategic အနေနဲ့မြန်မာပြည်သူတွေအတွက်အလောက်ကန်ခွင့်လန်းနေဖန်တီးပေးမှာလားသိပါရစေ
Yeah, certainly. I think twofold. One, Yoma Strategic as a broader company is very focused on recruiting and training local talent.
ဒီကြတာပေါ့ဗျာ Yoma Strategic အနေနဲ့ပြည်တွင်းကအရေးချင်းရှိသူတွေကိုစုဆောင်းသွားမှာပါ KFC အတွက်မြန်မာနိုင်ငံသားတွေရှောက်ထားနိုင်မှုအလုပ်တွေတော်တော်များများခေါ်မှာပါအခြေခံအဆင့်ကနေစီမံခန့်ခွဲမှုအဆင့်အထိခေါ်မှာဖြစ်လို့မြန်မာပြည်သူအများအများ KFC စားသောက်ဆိုင်တွေမှာအလုပ်လုပ်ကိုင်နိုင်ကြမှာပါ
နိုင်ငံတကာကုမ္ပဏီတွေအများအပြားမြန်မာနိုင်ငံကိုရောက်လာကြပြီသူတို့တွေကစီးပွားရေးလည်းလုပ်တယ်တာဝန်သိရင်းနှီးမြှုပ်နှံမှုအစီအစဉ်တွေလည်းလုပ်ကြပါတယ် KFC ရောက်လာတဲ့အခါမှာရောမြန်မာပြည်သူတွေအတွက်တာဝန်သိရင်းနှီးမြှုပ်နှံမှုအစီအစဉ်တွေလုပ်မှာပါလားရှင
် Certainly and that's actually a very good question and one of the reasons why we as Yuma Strategic were quite attracted to partnering with Yum Brands and KFC
လုပ်ပြမှာပါအလွန်ကောင်းတဲ့မေးခွန်းဖြစ်ပါတယ်ဒါဟာလည်းကျွန်တော်တို့ Yuma Strategic နဲ့ Yum Brands ရဲ့ KFC နဲ့အတူတွဲပြီးလုပ်ကံဖြစ်တဲ့အကြောင်းတွေကတစ်ချက်လည်းဖြစ်ပါတယ် Yuma Strategic အနေနဲ့ပြည်သူလူထုတွေအတွက်တာဝန်သိရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေကိုအလေးပေးပြီးတော့လုပ်ကံပါတယ်တာဝေးအပြေးပြိုင်ပွဲလိုမျိုးပဲဖြစ်ဖြစ်ပညာရေးလုပ်ငန်းစဉ်မျိုးပဲဖြစ်ဖြစ်ကျွန်တော်တို့ကတာဝန်သိရင်းနှီးမြှုပ်နှံမှုလုပ်ငန်းစဉ်ဖြစ်တက်တက်ကြွကြွပါဝင်လှုပ်ရှားဖြစ်ပါတယ်ရမ်ကုမ္ပဏီဘက်ကိုကြည့်မယ်ဆိုရင်လည်းသူတို့ဟာဒီတာဝန်သိရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေကိုအတော်လေးအလေးပေးဆောင်ရွက်တာကိုတွေ့ရပါတယ်သူတို့ဟာကမ္ဘာစားနပ်ရိက္ခာအစီအစဉ်တွေမှာလှူဒါန်းမှုတွေလည်းပြုလုပ်ကြပါတယ်အခုကျွန်တော်တို့ကုမ္ပဏီနှစ်ခုတွဲဖက်လုပ်ကိုင်တဲ့အခါမှာတော့ပူးပေါင်းပြီးတော့တာဝန်သိရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေကိုအတူတကွလုပ်ကိုင်ကြမှာပ
ါနောက်ဆုံးအနေနဲ့မြန်မာနိုင်ငံရဲ့စီးပွားရေးဟာဒေသတွင်းမှာရှိတဲ့နိုင်ငံတွေနဲ့အပြိုင်တိုးတက်လာနိုင်မလားဆိုတာလည်းသုံးသပ်ပေးပါအောင်ရှင
် I think to answer that from a Yuma strategic perspective first given our operational capabilities are primarily here in country in Myanmar for the near term future we don't have any intention
Yuma strategic company အနေနဲ့ပြရမယ်ဆိုရင်တော့လုပ်ငန်းလက်ပတ်မှုစွန့်ရည်တွေဟာမြန်မာနိုင်ငံမှာအခြေခံတာဖြစ်တဲ့အတွက်လက်တလုံးမှာတော့တခြားနိုင်ငံတွေကိုတိုးချဲ့သွားမှာမဟုတ်ပါဘူးချုပ်ပြီးတော့ကြည့်မယ်ဆိုရင်တော့မြန်မာနိုင်ငံမှာတရားထုခဲ့တဲ့အာဏာချက်တွေရှိတယ်လို့ကျွန်တော်တို့ယူဆပါတယ်။မြန်မာစီးပွားရေးအနေနဲ့အခြားနိုင်ငံတွေကိုခြေစန့်ချက်ထွင်နိုင်မှုကတော့စောင့်ကြည့်ရအောင်မယ်လို့ပဲထင်ပါတယ်ခင်ဗျ
။ကျေးဇူးတင်ပါတယ်ရှင
်။အသင်းကြီးလင်းစီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ Good Car ထုတ်လွှင့်ပေးမှာကတော့သုတ္တဆောင်တဲ့ American တခွင်စီစဉ်ဖြစ်ပါတယ်။ကိုအောင်အောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
ကျွန်တော်တို့အမေရိကန်တခွင်တိတာဆောင်ရင်အစီအစဉ်မှာဟိုးလွန်ခဲ့တဲ့ရာစုနှစ်ကအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းချေချနေသူတွေဘယ်လိုပုံစံနဲ့ဆက်ဝင်ရောက်ခဲ့ကြလဲဆိုတာကိုတင်ဆက်ပေးမှာဆိုတော့သူတို့စတင်ဝင်ရောက်ခဲ့ကြတဲ့ Alice John အကြောင်းမစခင် Matt Engine နိုင်ကအမေရိကကိုဘယ်လိုပုံစံနဲ့ဝင်လာတာလဲဆိုတာကိုအရင်ဆုံးပြောပြပေးပါဦးဗျ
။ကျမကတော့လေးမြန်စီလာတာပါကိုအောင်ကြီး။ကျမအမျိုးသားရဲ့အလုပ်ဗီဇာနဲ့မိသားစုလိုက်ရွှေ့ပြောင်းချေချခွင့်ရခဲ့တာပါရှင်။ကိုအောင်ကရော
ကျွန်တော်ကတော့အမေရိကမှာရွှေ့ပြောင်းချေချနေထိုင်ဖို့မှတ်မှတ်ရရ2000ခုနှစ်အကုန်ပိုင်းလောက်မှာရောက်လာတာပါကိုနေမဲ့မြို့ကိုမရောက်ခင်အမေရိကထဲမှာစပြီးလေရင်ပြောင်းစီရမယ့်မြို့ကတော့နာမည်ကျော်ဟောလိဝုဒ်ရုပ်ရှင်မြို့တော်နာက LA လို့လည်းခေါ်ကြတဲ့ Los Angeles မြို့ကြီးပေါ့ဗျာဒါပေမဲ့ LA ကိုလေရင်မဆင်းခင်မှာပဲအဲ့ဒီမှာမြူတွေကျနေလို့အမေရိကမှာလောင်စာမြို့တော်လို့နာမည်ကြီးတဲ့ Las Vegas ကိုရောက်သွားပါဗျာ
ဒါဆိုဆင်းပြီးတော့ရောကာစီနိုတွေဘာတွေကစားလိုက်သေးလား
မကစားရပါဘူးဗျလေရင်ကဆင်းနေဆိုပေမဲ့လူတွေကိုဘယ်သူမှပေးမစင်ပဲလေရင်နဲ့တနားကြီးလောက်ဒီတိုင်းနေခိုင်းထားတာလေလေရင်ဘဝကနေပေးလှမ်းကြည့်တော့မန္တလေးဘေးဟိုတယ်ကြီးကိုလည်းလှမ်းမြင်ခဲ့ရပါသေးတယ်။နောက်အဲလီမှာမြူရီဆကွဲပြီးဆိုတော့မှ Las Vegas ကနေလေရင်ပြန်တက်ပြီးအဲလီကိုပြန်သွားရတာပါ။အဲဒီကနေတဆင့်နောက်ကျွန်တော်နေမယ့်မြို့ကိုဆက်ပြီးလေရင်နဲ့ခီးနှင်ခဲ့ရတာပေါ့ဗျာ။ကျွန်တော်လည်းအမေရိကမလာခင်ကျမ်းမာရေးတွေစုံအောင်ဆက်ခဲ့ရပါတယ်။ကူးဆက်ယောဂကိုမှမရှိမှသာဒီနိုင်ငံကိုဝင်လာခွင့်ရတာဟုတ်ဗျဒီရောက်တော့လဲတေချာအောင်နဲ့နောက်မစစ်ရသေးတာတွေအကုန်လုံးကိုထပ်ပြီးတော့အစ်စ်ခံရပါသေးတယ
်ဒီနိုင်ငံလိုတိုးတက်တဲ့နိုင်ငံတွေမှာကူးဆက်နိုင်တဲ့ယောဂမျိုးရှိမရှိဆိုတာကိုတော့တော်တော်စစ်ကြတယ်နော်ကိုအောင
်ဟုတ်ပါတယ်မန်အင်ဂျင်နီယာယောဂကူးဆက်ခံရရင်မလွယ်တော့မဖြစ်ခင်ကတည်းကတားဆီးကာကွယ်ကြတာပေါ့ဗျာတကယ်တော့အခုလိုစစ်တယ်ဆိုတာလဲဟိုးလွန်ခဲ့တဲ့ရာစုနှစ်တွေရဲ့ဟာဗျပိုကောင်းမွန်တဲ့ဘဝကိုတည်ဆောက်ဖို့ဆိုတဲ့မျှော်လင့်ချက်တွေနဲ့ကမ္ဘာတလွားကတန်းနဲ့ချီတဲ့ရွှေပြောင်းနေထိုင်ကြသူတွေဟာ1999ခုနှစ်လောက်ကအမေရိကန်ပြည်ထောင်စုကိုလာတဲ့အခါမှာပထမဆုံးမြင်တွေ့ရတာကတော့ Alice John ပါဗျာ
Alice John ဆိုတာနယူးယောက်မြို့နားက Liberty အယုတ်ကြီးရှိတဲ့ John နဲ့နေတာပေါ့နော
်ဟုတ်ပါတယ် Liberty John နဲ့ဆိုရင်နင်းကြီးလေးပါဒီလိုရွှေပြောင်းချေချနေထိုင်သူတွေဟာအမေရိကန်ပြည်ထောင်စုကိုလာတဲ့အခါမှာရေချောင်းလမ်းကနေလာခဲ့ရတဲ့အတွက်လန်ခီမှာကြံ့ကြာမှုရှိပြီးဒီလိုခီးရှည်အတွင်းဖျားနာခဲ့တာတွေကြောင့်ကျုံးပေါ်မှာရှိတဲ့ဆေးရုံမှာကုသမှုခံယူကြရပါတယ်။အမေရိကန်ပြည်အောင်စုအတွင်းနေထိုင်ခွင့်ရဖို့မတိုင်ခင်ကျန်းမာရေးစစ်ဆေးခံပြီးကျန်းမာရေးကောင်းချောင်းထောက်ခံစာရရှိဖို့အခုလိုစစ်ဆေးခံရတာပါ။ကုသရောဂါတွေမရှိဘူးဆိုရင်တော့အဲ့ဒီကျုံးကနေတဆင့်အမေရိကန်ပြည်အောင်စုမှာအခြေချနေထိုင်ဖို့ကိုယ်သွားကျင်တဲ့ဒေသကိုသွားလို့ရတာပေါ့ဗျာ
။အမေရိကမှာတော့ဟိုတုန်းကတမိုင်းမှာအထင်ကြီးရှိခဲ့တဲ့နေရာတွေအဆောက်အုံတွေကိုနောက်မျိုးဆက်တွေမျက်ဝါးထင်ထင်လေ့လာလို့ရအောင်ဆိုပြီးတော့ပြတိုက်တွေဖြည့်လုပ်ကြတာမှာအဲ့ဒီ Alice John မှာရှိတဲ့ဆေးရုံကိုလည်းအခုဆိုရင်ပြတိုက်ဖြည့်စဖွင့်ပြီးပြနေပြီနော
်ဟုတ်ပါတယ်မန်အင်ဂျင်နီယာပြီးခဲ့တဲ့လက်ကုံမန်းကစလို့ Alice John ဘော်ကပိတ်ထားတာကြာပြီးဖြစ်တဲ့ဆေးရုံကိုပြတိုက်အဖြစ်စပြီးဖွင့်လင်းပြသနေပါပြီအမေရိကမှာလာရောက်ချေချဖို့လာကြတဲ့တန်းနဲ့ချီတဲ့လူတွေကိုအဲ့ဒီဆေးရုံမှာကျန်းမာရေးစစ်ဆေးတာကုသတာတွေလုပ်ခဲ့ပါတယ်။ပေါက်ပြဲပြီးဆေးကွာနေတဲ့နေရံတွေနဲ့မိန်ဖြော့ဖြော့လင်းအောင်အောက်မှာဟိုရုံးကလူနာကရင်တွေရှိခဲ့တာပေါ့ဗျာ။နာမကျန်းဖြစ်နေတဲ့ရွှေပြောင်းချစ်ချနေထိုင်တဲ့သူတွေဟာဒီနေရာမှာနေခဲ့ကြရတယ်လို့ဆိုရဲဗျ။ Alice John ထင်းသိမ်းရေးစေတနာဝန်ထမ်းဆောင်ရွက်နေသူတူဖြစ်တဲ့ Anthony Marinzinski က
Often they would have come into this building and been examined
သူတို့ကိုဒီနေရာခေါ်လာပြီးစစ်ဆေးကုသတာတွေလုပ်ပါတယ်ပထမဆုံးသူတို့ကိုစစ်တာကခေါင်းမှာတန်းရှိမရှိပါတန်းရှိရင်တော့သူတို့ခေါင်းတွေကိုရိတ်ပစ်လိုက်ပါတယ်ဒါအလွယ်ဆုံးကုသနည်းဖြစ်တယ်လို့ Marinzinski ကပြောသွားတာပါ
ခေါင်းကတန်းကိုတော့ဒီမှာအတော်လေးကြောက်ကြတယ်နော
်ဟုတ်ပါတယ်ဗျာစစ်တာတော့တန်းကိုစရှာတယ်ဆိုတော့ဟိုးရုံးနဲ့ကခေါင်းတန်းကိုအတော်နှင်းနှင်းခဲ့ကြတဲ့ပုံပဲဗျာကူဒီလေတန်းဆိုလို့ကတော့အသေးအတံပါပဲဗျာကျွန်တော်တငယ်ချင်းကလေးတွေအမေရိကကိုစရောက်လာတော့ခေါင်းမှာတန်းပါလာတယ်လို့ဆိုပြီးကြောင်မတက်ခိုင်းမဲ့အိမ်မှာနေခိုင်းပြီးတော့ခေါင်းတန်းပြောင်းအောင်လုပ်ခိုင်းနေတဲ့အဝတ်အစားတွေအေးရတွေကိုလည်းနေ့တိုင်းလျှော်ခိုင်းတယ်ဗျာ
ဒါနဲ့အဲ့ဒီအချိန်ကအမေရိကန်ပြည်ထောင်စုကိုလာနေကြတဲ့သူတွေကဘယ်နိုင်ငံတွေကလဲရှင်
အဲ့ဒီအချိန်ကလာကြတဲ့သူတွေကဥရောပမြောက်ပိုင်းနဲ့အနောက်ပိုင်းကဂျာမနီ၊အိုင်ယာလန်၊ဗြိတိန်နဲ့စကင်ဒီနေးဗီးယန်းနိုင်ငံတွေအပြင်ဥရောပအရှေ့နဲ့တောင်ပိုင်းကလူတွေလည်းအခြေချဖို့အမေရိကကိုလာခဲ့ကြတာပါ။ဒါအပြင်ရုရှားနဲ့ဥရောပအရှေ့ပိုင်းကဂျူးလူမျိုးတွေဆိုရင်လည်း1910ခုနှစ်တုန်းက9သိန်းနီးပါးလောက်ထိတောင်လာခဲ့ကြတာပါ။တိုင်းပြည်စင်းရဲလို့အီတလီနိုင်ငံသားတွေလည်းအမေရိကကိုလာခဲ့ကြတယ်လေ
။ဒါအပြင်ပိုလန်၊ဟန်ဂေရီ၊ချက်၊စလိုဗက်၊ဂရိနဲ့ဥရောပမဟုတ်တဲ့ Syria, Turkey နဲ့ Armenia နိုင်ငံတွေကလည်းလာကြတယ်နော်
စစ်ပွဲတွေဘာသာရေးနှိမ့်ကွပ်မှုတွေအငတ်ဘေးဒဏ်ကနေဘေးလွတ်ရကမ္ဘာသစ်မှာအခွင့်အရေးအသစ်တွေရကြလိမ့်မယ်ဆိုတဲ့မျှော်လင့်ချက်စိတ်ကူးတွေနဲ့သူတို့တွေပြောင်းလာကြတာပါဗျာအခုတော့1900ခုနှစ်ကနေ1954ခုနှစ်အတွင်းအဲ့လိုရွှေပြောင်းအခြေချနေထိုင်မဲ့သူသတန်းကျော်ကိုကျန်းမာရေးစစ်ဆေးပေးခဲ့တဲ့ဈေးရုံကိုပြကန်းအဖြစ်အများပြည်သူကြည့်လို့ရအောင်အော်တိုဘာလ၁ရက်နေ့ကနေစပြီးဖွင့်ပေးမှာပါဒါအနည်း60အတွင်းပထမဆုံးအကြိမ်ဖွင့်ပေးတာပါပြန်လဲပြင်ဆင်မွမ်းမံထားတဲ့လူဝင်မှုကြီးကြပ်ရေးအစအဦးနဲ့မလန်းမကန်းမှာသဘာဝအတိုင်းထားထားတဲ့တခြားအစအဦး29ခုလည်းရှိပါတယ်
ဒါနဲ့ပြကန်းဖွင့်နေပွဲမှာအနုပညာရှင်တအုပ်ဖြစ်တဲ့ JR ကလည်း Enframe Ellis Jones ဆိုပြီးတော့ပြပွဲတစ်ခုလုပ်သေးတယ်ဆို
။ဟုတ်ပါတယ်။ဟိုတုန်းကရွှေပြောင်းချေချနေထိုင်ဖို့လာခဲ့ကြတဲ့ပုံစံတွေအတိုင်းတကယ့်လူအရွယ်စားပုံစံဓာတ်ပုံတွေကိုအဆောက်အဦအတွင်းပိုင်းနိုင်ငံတွေမှာကပ်ပြီးပြသထားတာပါ။နိုင်ငံတွေလှေကားတွေတကားပေါက်တွေပါမကြမ်းလူပုံစံဓာတ်ပုံတွေကိုပါကတ်ထားပါတယ်ဗျာ။စေတနာဝန်ထမ်းလောက်ကန်သူ Maronzinski က
Their clothes would have been taken. Their clothes would have been
washed. သူတို့ဝတ်စားတွေကိုချွတ်ယူပြီးပိုးသက်လျှော့ပစ်တာမျိုးကျွန်တော်မကြာခဏပြောတာကိုကြားရပါလိမ့်မယ်။နောက်ပြီးသူတို့ကိုရေချိုးခိုင်းတာမျိုးလည်းရှိခဲ့ပါတယ်။ဒီလိုလာတဲ့သူတွေကအများစုကညစ်ပတ်ပြီးအနံ့အသက်ကလည်းမကောင်းဆိုတော့အနည်းဆုံးနှစ်ပတ်လောက်စောင့်ကြည့်မှုအောက်မှာနေခဲ့ရပါတယ်လို့ Maronzinski ကပြောသွားတာပါဗျာ။ဒါအပြင်အဲ့ဒီအချိန်မှာနေမကောင်းမကျန်းမာဖြစ်နေသူတွေကိုဝန်ဆောင်တချို့ကိုလည်းကူတာပေးတာဒါမှမဟုတ်သူတို့လာတဲ့တိုင်းပြည်တွေကိုပြန်ပို့ခဲ့တာတွေလည်းရှိတယ်ဗျာ။
အခုတော့လာရောက်လက်ပတ်သူတွေဟာဟိုတုန်းကလူနာတွေကိုကုသပေးတာကိုအပြင်ကနေတခြားဆရာဝန်တွေကစောင့်ကြည့်တဲ့အခန်းကိုလည်းဝင်ကြည့်လို့ရနေပြီနော်
။ဟုတ်ပါတယ်။အမေရိကကိုရွှေ့ပြောင်းအခြေချနေထိုင်သူတွေကလူ3500လောက်ဟာအဲ့ဒီ Ellis John မှာတည်ခဲ့ပြီးတော့အဲ့ဒီထဲက1400လောက်ဟာကလေးတွေပါ။ TV အစုပ်ယောဂအပါအဝင်တခြားယောဂတွေကြောင့်အခုလိုတည်ဆုံးခဲ့ကြတာပါ
။အခုခါမှာတော့ဒီနေရာတွေအားလုံးကိုလိုက်လံကြည့်ရှုနိုင်ပါတယ်။ဒါပေမဲ့လိုက်လံကြည့်ရှုတဲ့အခါမှာဘေးရန်ကြီးရဲ့ကာကွယ်တဲ့အနေနဲ့စောက်လုံရီလုပ်ငန်းခွင်3အုတ်ထုပ်အမာရီကိုစောင်းရပါမယ်။နောက်လျှက်စစ်မီမရှိတဲ့အခန်းတွေမှန်ကွဲတွေပေါ်ဖျက်လျှောက်ရတဲ့အတွေ့အကြုံကိုရမှာဖြစ်တယ်လို့အမိုက်တွေပွားနေတဲ့မြက်ခင်းတွေပေါ်မှာလည်းလမ်းလျှောက်ရမှာပါ။
ဒါပေမဲ့လည်းအခုလိုလာရောက်ကြည့်ရှုသူတွေမတိုင်ခင်အမေရိကန်ပြည်ထောင်စုတခွင်ကဆရာဝန်တွေဟာဒီကျွန်းကိုလာပြီးလူခန္ဓာကိုယ်ခွဲစိတ်မှုတွေကိုလေ့လာကြည့်ရှုပြီးကမ္ဘာတခြားနေရာကယောဂါတွေအကြောင်းသင်ယူရတယ်ဗျ။အဲ့ဒီလေ့လာသင်ယူမှုအောင်ရင်တော့ Ellis John တစ်ဖက်ကန်းကနယူးယောက်မြို့မန်ဟန်တန်မှာအလုပ်လုပ်ဖို့စတင်နိုင်ပြီပေါ့ဗျာ
။ဒါနဲ့ပြားလိုက်ကိုလိုက်ကြည့်ဖို့ဘယ်အချိန်ဖွင့်တယ်လဲကိုအောင်။
တနာကြီးခွဲလာတဲ့ချိန်မှာလူ၁၀ယောက်လိုက်လံကြည့်နိုင်ပြီးတရက်ကို၄ချိန်လိုက်လံပြသမှာပါလိုက်လံကြည့်ရှုနိုင်ဖို့လက်မှတ်ကိုကြိုဝဲရမှာဖြစ်ပြီးတော့လက်မှတ်တစ်စောင်ကို25ဒေါ်လာနဲ့ဝယ်ရမှာပါဒီငွေတွေကိုတော့ပြုပြင်ထိန်းသိမ်းနဲ့ပြန်လည်မွမ်းမံတဲ့နေရာတွေမှာပြန်သုံးမှာပ
ါဒါနဲ့ကိုအောင်ရောဒီကျွန်းကိုသွားလည်ဖို့အစီအစဉ်ရှိလား
ဟုတ်ကဲ့သွားလည်ခြင်းပါတယ်ဗျာကျွန်တော်လည်းအမေရိကကိုရွှေ့ပြောင်းချေချနေထိုင်သူဖြစ်တော့လွန်ခဲ့တဲ့ရာစုနှစ်ကကို့အရင်လူတွေအမေရိကကိုဘယ်လိုလာကြသလဲဆိုတာကိုတော့သိချင်တာဗျာသွားပြင်းတော့ Liberty ကြောက်ကြီးရှိတဲ့ Liberty ကျွန်းနယ်လေးနီးတော့တခါတည်းသွားလေလိုက်ရင်တော့နေရာဆုံးရောက်သွားတာပေါ့ဗျာ
။ကိုအောင်စီစဉ်တင်ဆက်တဲ့သုဒ္ဓဆောင်လင် American တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
။ American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်။
အာရှနဲ့အာဖရိကဆာဟာရာဒေသတွေဖွံ့ဖြိုးတိုးတက်ဖို့အတွက်ဈေးနှုန်းချူတာပြီးအမီကိုကင်းတဲ့စွမ်းအင်ရရှိရေးဟာအကြီးမားဆုံးရင်ဆိုင်ကြုံတွေ့နေရတဲ့အတားအဆီးတစ်ခုဖြစ်နေတာပါလူပေါင်း1.2 million အားဆိုရင်လေဒီကနေ့အထိရက်စစ်စွမ်းအင်မရရှိပဲနေနေရတာပါနိုင်ငံတကာစွမ်းအင်အေဂျင်စီရဲ့ထုတ်ပြန်ချက်အရဖွံ့ဖြိုးဆဲတိုင်းပြည်တွေမှာနောင်လာမယ့်နှစ်တွေအတွင်းစွမ်းအင်80-90ရာခိုင်နှုန်းအထိတက်လာမှာပါရေအားလေအားနဲ့နေအောင်ကြီးစွမ်းအင်3လျက်စစ်တအားအပါဝင်တာရှေကန်လျက်စစ်တအားထုတ်လုပ်မှုဤပညာနဲ့လျက်စစ်တအားဖြန့်ဖြူးနိုင်မှုတွေဟာတိုင်းပြည်ကြီးပွားတိုးတက်ရေးအတွက်အထောက်အကူဖြစ်စေတာပါဒီလိုလျက်စစ်တအားထုတ်လုပ်နိုင်တဲ့ဤပညာတွေကိုသာကောင်းကောင်းစီမံအသုံးချနိုင်မယ်ဆိုရင်ဒီတိုင်းပြည်ရဲ့အနေနဲ့သဘာဝပတ်ဝန်းကျင်ထိခိုက်မှုမရှိစေဘဲလျက်စစ်တအားထုတ်လုပ်နိုင်မှာဖြစ်ပြီးတော်ရုံမျိုးပါမကျန်အကြီးအကျယ်လိုအပ်နေတဲ့လျက်စစ်တအားကိုအဖို့နှုံးချူတာစာနဲ့ဖြန့်ဖြူးပေးနိုင်မှာလည်းဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ဒီလိုတိုင်းပြည်တွေကလျက်စစ်တအားသုံးဆွဲခွင့်မရသူတွေအတွက်လျက်စစ်တအားပို့လွှတ်ပေးဖို့နဲ့တာရှေကန်စွမ်းအင်ထုတ်လုပ်မှုတွေတိုးမြှင့်ဖို့အဓိကအစီအစဉ်တစ်ခုကိုဆောင်ရွက်နေပါတယ်လွန်ခဲ့တဲ့နှစ်အတွင်းအမေရိကန်သမ္မတဥဘာမားဟာအာဖရိကစွမ်းအင်အစပြုအစီအစဉ်တရက်ကိုစတင်ခဲ့ပါတယ်ဒီအစီအစဉ်ကြောင့်အမေရိကန်အစိုးရအေဂျင်စီတွေအာဖရိကတိုက်ကအစိုးရတွေယင်းဤမြို့နယ်သူတွေပါဝင် ကမ္ဘာပံနဲ့အာဖရိကဖွံ့ဖြိုးရေးပံတွေအနေနဲ့အာဖရိကဆာဟာရာဒေသမှာလျှက်စစ်တအားထုတ်လုပ်နိုင်မှုပမာဏလုံလောက်အောင်နဲ့တန်ရှင်းဆွမ်းအင်ထုတ်လုပ်မှုတွေမှာယင်းဒီမြုပ်နှံမှုပမာဏတိုးတက်လာစေဖို့အပြင်လျှက်စစ်တအားသုံးဆွဲခွင့်မရှိသေးသူတွေအတွက်လျှက်စစ်တအားသုံးဆွဲနိုင်ခွင့်ဥယေနှစ်ဆတိုးလာအောင်အတူတကွပူးရဲဆောင်ရွက်စီနံခဲ့ပါတယ်အာဖရိကကောင်ဆောင်တွေရဲ့ထိပ်သီးအစည်းအဝေးမှာအမေရိကန်သမ္မတအိုဘားမားကအာဖရိကဆွမ်းအင်အစီအစဉ်အတွက်မီဂါဝတ်3000အထိတိုးမြှင့်ထုတ်လုပ်နိုင်ဖို့နဲ့အိမ်တော်စုပေါင်းတန်း60လျှက်စစ်တာရရှိအောင်တိုးမြှင့်လှုပ်ဆောင်မယ်လို့ကြေညာခဲ့ကြောင်းဆွမ်းအင်အရင်းမြစ်ဆိုင်ရာတူလက်ထောက်နိုင်ငံသားရေးဝန်ကြီးရောဘတ်အစ်ခတ်ကပြောပါတယ်ဒါရှိကန်ဆွမ်းအင်အရင်းမြစ်နဲ့ပတ်သက်ပြီးဖြစ်လာနိုင်ခြေရှိတဲ့အစီအစဉ်တွေအတွက်ဖွဲ့စည်းထားတဲ့ကုလသမဂ္ဂလက်အောက်ခံအစီအစဉ်တစ်ခုကိုအမေရိကန်ပြည်ထောင်စုကဖွဲ့စည်းထားတာပါဒီအစီအစဉ်မှာကုလသမဂ္ဂအတွင်းမှချုပ်တဲ့ကမ္ဘာပံဥက္ကဋ္ဌတို့ကပူရဲဥက္ကဋ္ဌဖြစ်တဲ့တာဝန်ယူထားပြီးအဓိကပန်းတိုင်3ခုထားရှိထားတာပါဒါတွေကတော့ဒီကမ္ဘာလုံးလျှက်စစ်တအားရရှိဖို့2030ခုနှစ်မှာလျှက်စစ်တအားကိုချက်ပြုတ်တဲ့နေရာမှာအဓိကစွမ်းအင်အဖြစ်အသုံးပြုလာနိုင်ဖို့နဲ့စွမ်းအင်နှစ်ဆတိုးထုတ်လုပ်နိုင်ဖို့ကမ္ဘာလုံးဆိုင်ရာစွမ်းအင်အမျိုးထုတ်လုပ်သွင်းဆွဲမှုမှာပြန်ပြင်းမြဲစွမ်းအင်ဂျူစာကို2030မှာနှစ်ဆတိုးဖို့အစရာတွေပဲဖြစ်ပါတယ်။စွမ်းအင်မလွန်လောက်မှုဟာတကယ့်ကိုအရေးကြီးတဲ့ကိစ္စဖြစ်ပြီးတော့လူတွေကိုသူတို့လိုအပ်နေတဲ့လျှက်စစ်တအားပို့လွှတ်နိုင်တဲ့နောက်ဆယ်စုနှစ်ကြာတဲ့အထိစောင့်ပါလို့ပြောလို့မရနိုင်တဲ့အကြောင်းလက်ထောက်နိုင်ငံခြားရေးဝန်ကြီးအစ်ဟော့ကပြောပါရယ်လျှက်စစ်တအားပြောင်းလဲထုတ်လုပ်မှုနဲ့ပတ်သက်တဲ့ဤပညာတိုးတက်မှုအရှင်ရောဟာစီးပွားရေးတိုးတက်ဖွံ့ဖြိုးလာမှုလုပ်ငန်းအသစ်တွေတိုးတက်လာရုံအတွက်သာမဟုတ်ဘဲလူသားတွေရဲ့လူနေမှုဘဝကျန်းမာရေးစရာတွေအတွက်လည်းလိုအပ်တာဖြစ်ပါရယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြလို့ပြီးပါပြီရှင
်ပရောဂျင်နီကူနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့အဘော်သားဖြစ်ပြီးတော့ VO ရဲ့အဘော်မဟုတ်ကြောင်းအသိပေးရပါတယ်ခင်ဗျာအခုကဆက်ပြီးတော့ကမ္ဘာသတင်းအကျဉ်းချုပ်ကိုဦးစံမိုးဝေကကြေညာပေးမှာဖြစ်ပါတယ်ဗျာ
စီးရီးယားနေဆက်မြို့ဖြစ်တဲ့ကိုဘာနီမြို့အတွင်းမှာရှိတဲ့ IS Islamic စစ်သွေးကြွတွေကိုတိုက်ခိုက်ဖို့တောင်းရောက်မဲ့အီရတ်နိုင်ငံကခတ်တွေကိုစီးရီးယားနိုင်ငံကိုစီဖြတ်သွားနိုင်ရေးအကူအညီပေးနေတယ်လို့တူတူကီအစိုးရကပြောပါတယ်။အီရတ်နိုင်ငံအတွင်းမှာရှိတဲ့ခတ်အာနာဘိုင်းနေထံကနေလက်နက်ခဲယမ်းမီးကြောက်ဆေးဝါးစတာတွေကိုထောက်ပံ့ဖို့အတွက်တူတူကီနေဆက်ရဲ့တောင်ပဲကတ်လျက်မှာရှိတဲ့ကိုဘာနီမြို့ကိုခုခံတိုက်ခိုက်နေတဲ့ Kurdish အဖွဲ့တန်းကိုလေကြောင်းကနေချပစ်မယ်ဆိုပြီးတော့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပြီးတဲ့နောက်တူတူကီနိုင်ငံသားရေးဝန်ကြီးကအခုလိုကြေညာလိုက်တာပါ။နိုင်ဂျီးရီးယားဟာရက်ပေါင်း42ရက်အတွင်းအီဘိုလာဗိုင်းရပ်စ်ပိုးနောက်ထပ်ကူးစက်ခံရတဲ့သူမရှိတဲ့အတွက်အီဘိုလာရောဂါကင်းရှင်းတဲ့နိုင်ငံဖြစ်သွားပြီလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်ကပြောပါတယ်။ဒီဖြစ်ပေါ်တိုးတက်မှုကတကယ်ထူးခြားတဲ့အောင်မြင်မှုဖြစ်တယ်လို့လည်း WHO ရဲ့ပြောခွင့်ရသူကတင်လာနေမှာပြောကြားလိုက်တာပါ။နိုင်ဂျီးရီးယားနိုင်ငံရဲ့အရှေ့မြောက်ပိုင်းမှာအစိုးရတပ်ဖွဲ့တွေနဲ့ဘိုကိုဟာရမ်စစ်သွေးကြွအဖွဲ့တို့ကြားအပြည့်ရက်ဖို့သဘောတူညီမှုရရှိခဲ့ပြီးရက်ပိုင်းအတွင်းမှာပဲနှစ်ဖက်ကြားတိုက်ခိုက်မှုတွေအတိတ်ကံပြန်ပြီးတော့ဖြစ်ပွားခဲ့တယ်လို့နိုင်ဂျီးရီးယားအစိုးရကပြောပါတယ်။ဘိုကိုဟာရမ်တပုံတွေဟာဒန်ဘိုဝါမျိုးကိုတနင်္ဂနွေနေ့နှောင်းပိုင်းမှာတိုက်ခိုက်ခဲ့တဲ့အကြောင်းစစ်ဖက်အရာရှိတယောက်နဲ့ပြည်သူစစ်အဖွဲ့ဝင်တယောက်က VOA ကိုပြောပါတယ်။အစိုးရတပ်ကပြန်လည်တိုက်ထုတ်နိုင်ခဲ့ပြီးတော့တိုက်ပွဲအတွင်းမှာစစ်သွေးကြွ25ယောက်တေဆုံးသွားတယ်လို့နိုင်ဂျီးရီးယားစစ်ထောက်လိုင်းရဲ့အရာရှိကပြောဆိုပါတယ်ခင်ဗျာ
။ဘဝသတင်းချင်းချုပ်ကိုဦးစံမိုးဝေကြီးညာခဲ့တာပါ။ဒီမနက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့engineer ကတော့ Jimmy Cook ဖြစ်ပါတယ် VOA American အသံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ9မီတာ30နဲ့40 48 50နဲ့လိုင်းနံပါတ်190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ညနေပါ
This program has come to you from the Voice of America, Washington.